လစ်ဗျားနိုင်ငံထရီပိုလီမြို့တော်မှာစနေနေ့ကစင်ပြိုင်အုပ်ချုပ်နေကြတဲ့အဖွဲ့တွေရဲ့တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားပြီးအနည်းဆုံး23ဦးသေဆုံး140လောက်ဒဏ်ရာရရှိခဲ့တယ်လို့လစ်ဗျားကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကပြောပါတယ်။အရသားတွေတေချေထိခိုက်တဲ့တိုက်ခိုက်မှုအပေါ်အရက်ဖက်အဖွဲ့အစည်းတွေကရှုံချလိုက်ပါတယ်။
ودين مؤسسات المجتمع المدني في طرابلس
تريبولي ကလက်နက်ကင်ပြစ်ကာကူမြို့တော်မှာရှိတဲ့ရပ်ဖက်အဖွဲ့အစည်းတွေကရှုံချပါတယ်အရသားတွေသွေးမြေကျခဲ့ရတာလုံခြုံရေးထိခိုက်တာအစိုးရနဲ့ပုဂ္ဂလိကပိုင်ပစ္စည်းတွေထိခိုက်ပျက်စီးတာတွေအတွက်လဲသက်ဆိုင်သူတွေမှာတာဝန်ရှိပါတယ်လို့မြို့လူကြီးအဖွဲ့ဝင်အိုမာဝီဟီဘာကပြောပါတယ်ဟိန်တန်တချိုရီဦးဆောင်တဲ့ Tripoli တော်လှန်ရေးတပ်မဟာပြည်သူစစ်တွေနဲ့ Guinea Hat လို့နာမည်နာမည်ကျော်ကြားတဲ့စစ်ကောင်းဆောင်အဗ်ဒဲဂါနီအယ်ကီကယ်ရဲ့ပူပေါင်းမဟာမိတ်တပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားကြတာလို့ဒေသဆိုင်ရာမီဒီယာတွေကဖော်ပြကြပါတယ်။ထရီပိုလီမြို့တော်မှာအခြေစိုက်တဲ့အစိုးရရဲ့ဝန်ကြီးချုပ်အဗ်ဒဲဟာမစ်ဒီဟီဘာကဒါကတော့ဒီတိုက်ပွဲဟာပြည်သူစစ်တပ်ဖွဲ့ကတခြားတပ်ဖွဲ့ကိုတွားပစ်လို့ဖြစ်တာပါလို့ပြောပါတယ်။ဒါပေမဲ့လည်းဒီအကြမ်းဖက်ဖြစ်စဉ်တွေဖြေရှင်းတာဟာTripoli မြို့တော်မှာအခြေစိုက်တဲ့အစိုးရဝန်ကြီးချုပ်အဗ်ဒဲဟာမစ်နဲ့ပင်လယ်ကမ်းခြေမြို့စာတီးမှာအခြေစိုက်တဲ့စင်ပြိုင်အစိုးရဝန်ကြီးချုပ်ဖက်တီဘက်ဆာဖ်ဟာရိုအကြားမှာအာဏာလွန်ဆွဲပွဲကြောင့်နောက်ဆက်တွဲဖြစ်ပေါ်လာရတာပါရေနံကျွေဝတဲ့လစ်ဗျားနိုင်ငံဟာ2011ခုနှစ်မှာလူထုအုံကြွမှုဖြစ်ခဲ့ပြီးနှစ်အကြာဆုံးအာဏာရှင်မွန်မာဂရာဖီကိုလက်နက်ကင်တော်လှန်ဖျောက်ချခဲ့တဲ့နောက်ပိုင်းမငြိမ်မသက်မှုတွေဖြစ်ပွားနေပါတယ်